ရုရှားကမြန်မာစစ်တပ်ကိုလက်နက်တွေပိုရောင်းလာပြီးအာဏာသိမ်းထားတဲ့စစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ဘက်ကနေခိုင်ခိုင်မာမာရပ်တည်နေတာကိုတွေ့ရတယ်လို့နောက်တစ်ဆင့်အနေနဲ့အရှိတောင်အာရှဒေသတလွန်းမှာလက်နက်တွေရောင်းချဖို့အတွက်ရုရှားကလှုပ်လာနိုင်တယ်လို့နိုင်ငံရေးအကြက်ခတ်သူတွေကသုံးသပ်နေကြပါတယ
် Russia has established a strong beachhead not just in Myanmar but in Southeast Asia
ရုရှားအနေနဲ့မြန်မာကိုခြေကုပ်ယူနိုင်ဖို့လုပ်နေတာဖြစ်ပြီးမြန်မာတနိုင်ငံတည်းတယ်မကပဲအရှိတောင်အာရှဒေသကိုပါမြန်မာကနေတဆင့်အခြေချဖို့လုပ်နေတာပါလို့ဘန်ကောက်ခြေဆိုင် Jane's Group ကနိုင်ငံတကာလုံခြုံရေးဆိုင်ရာသုံးသပ်သူ Anthony Davis ကပြောသွားတာပါရုရှားအနေနဲ့မြန်မာစစ်တပ်ကိုလက်နက်တွေရောင်းချပြီးဆက်ဆံရေးခိုင်မအောင်ကြိုးစားနေတာရှင်းရှင်းလင်းလင်းမြင်နေရတယ်လို့မြန်မာကနေတဆင့်အာဆီယံအဖွဲ့ကြီးကိုပါချဉ်းကပ်ဖို့ကြိုးစားနေတာဖြစ်ကြောင်းပြောပါတယ်စစ်တပ်အာဏာမသိမ်းရင်သတင်းတပတ်အလိုမှာမြန်မာနိုင်ငံကိုရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂျူတည်ဝင်ခီးစင်နဲ့လာရောက်ခဲ့တယ်လို့မတ်လ29ရက်တက်မတော်နေ့အခမ်းအနားကိုလည်းကာကွယ်ရေးဌာနဒုတိယဝန်ကြီးအလက်ဇန်ဒရာဖိုမင်ကိုရင်တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါကိုကြည့်ရင်မြန်မာစစ်တပ်ဖေဗရူလာ1ရက်အာဏာသိမ်းပြီးနောက်မှာလည်းရုရှားကခိုင်ခိုင်မာမာရက်တီကြောင်ပြတာနေတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ရုရှားလို့ရက် 130 ဂျက်တိုက်လေယာဉ်တွေဟာခန့်နှိမ့်နဲ့ပြန်တန်းနိုင်ပြီးညဘက်တိုက်ခိုက်ရေးအတွက်သုံးတဲ့ရင်မျိုးဖြစ်ကြောင်းနဲ့ဒါရီကိုအခုချိန်မှာကရင်ပြည်နယ်လေကြောင်းထိုးစစ်ဆင်ရမှာတုံးခဲ့တယ်လို့လဲဒေးဗစ်ကပြောပါတယ်